အင်တာနက်မှာအချက်လက်တွေကိုဖောက်ချခဲ့တဲ့ WikiLeaks website တီထောင်သူ Julian Assange ကိုသူရှုလို့မှုစွပ်စွဲချက်နဲ့အမှုရင်ဆိုင်ဖို့အမေရိကန်ပြည်ထောင်စုထံလွှဲပြောင်းပေးရေးဗီဒီယိုအစိုးရကတောက်ကြနေမှာလက်ခံလိုက်ပါတယ်။တမိုင်းဝင်အဆုံးဖြတ်ချက်ဖြစ်ပေမဲ့လည်းဆယ်စုနှစ်ကြာအမှုဟာအဆုံးသတ်မဲ့အလားအလာတော့မတွေ့ရသေးပါဘူး။အကျိုးဆောင်ရှိနေတွေကတော့အဆုံးဖြတ်ချက်ကိုခြေပသွားမှာဖြစ်ကြောင်းပြောဆိုထားပြီးအယူခံတင်ဖို့14ရက်အချိန်ရမှာဖြစ်ပါတယ်။ထိတ်တန့်လျော့ဝဲသတင်းတွေကို website မှာဖောက်ချခဲ့တဲ့အတွက်အမှုရင်ဆိုင်ဖို့အဆန့်ကို American လွှဲပြောင်းပေးမဲ့အမိန့်ကိုတော့ဒီ Britain ပြည်ထရေးဝန်ကြီး Pretty Patel ကလက်မှတ်ရေးထိုးထုတ်ပြန်ခဲ့တာပါ။တရှိမှုစွဲချက်18ခုကွန်ပျူတာကိုတလွဲအသုံးချမှုနဲ့အမှုရင်ဆိုင်ဖို့ American ကိုလွှဲပြောင်းပေးနိုင်ကြောင်း AP လာတဲ့ Britain တရားရုံးကဆုံးဖြတ်ပြီးတဲ့နောက်ပြည်ထရေးဝန်ကြီးကအခုလိုနောက်ဆုံးမှအမိန့်ထုတ်လိုက်တာဖြစ်ပါတယ်ခင်ဗျာ။ဒီ WikiLeaks တီထောင်သူရဲ့ website ကနေဖောက်ချခဲ့တာကြောင့်တချို့လူတွေအသက်အန္တရာယ်နဲ့ကြုံရတဲ့အထိဖြစ်ခဲ့ရပါတယ်။အဆန့်ကိုတော့အခြားအမှုတစ်ခုမှုမှာအာမခံဖောက်ပြက်မှုအတွက်ဗြိတိသျှအာဏာပိုင်တွေကဖမ်းဆီးပြီးလန်ဒန်မြို့ကလုံခြုံရေးအဆင့်မြင့်တဲ့ထောင်တစ်ခုမှာ2019ခုနှစ်တုန်းကထိန်းသိမ်းခဲ့တာပါ။ဒီမတိုင်ခင်မှာတော့အတ္တမပြုခြင်းမှုလိမ်မိုင်းဆိုင်ရာစော်ကားမှုတွေနဲ့ဆွီဒင်နိုင်ငံမှာအမှုရင်ဆိုင်မှုလွှဲပြောင်းပေးခံရမှာကိုတင်းချောင်ပြီးလန်ဒန်မြို့ကအီကွေဒေါ်တန်ရုံမှာခိုးလုံနေခဲ့ပူပါတယ်ခင်ဗျာ။